Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် BOA American အသံရ2022ခုနှစ်ဩဂုတ်လ2ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ BOA မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတို့ချက်ထုတ်လွှင့်ပေးနေပါတယ်ဒီမနက်ခင်းနားဆင်ကြရမယ့်သတင်းတွေထဲမှာတော့မြန်မာဆီယနာတိမ့်မှုစန့်ကျင်မှုတွေနဲ့မြန်မာကိုဗစ် -19 အခြေအနေနောက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းဆောင်မတစ်ခုထဲမှာတော
့သုတတရားမျှတတဲ့ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကျင်းပနိုင်ဖို့အခြေအနေတွေဖန်တီးပေးရပါမယ်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ကြရပါမယ်ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကို
ဗိုလ်ချုပ်မှုကြီးမရောက်နိုင်ဝန်ကြီးချုပ်လုံးမဲ့အိမ်ဆောင်အစိုးရဖွဲ့စည်းမှုအပေါ်တုံ့ပြန်ချက်တွေမှာနားဆင်ကြရပါမယ်ရှင်။ဆီယနာသိမ့်မှုကာလစိတ်ကျန်းမာရေးဆောင်ရှောက်ရေးကိုဆွေးနွေးထားတဲ့မြန်မာရေးဆွေးနွေးကံကြည်တွင်သတင်းတုံ့ပြန်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုဒ္ဒသတင်းဖတ်ရှင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံပါတို့ပြောပြပေးကြပါမယ်ရှင်။
စစ်တပ်အာဏာသိမ်းတာ6လပြည့်တဲ့ဩဂုတ်လ1ရက်နေ့မှာလက်ရှိစစ်အုပ်ချုပ်ရေးကောင်စီကိုအင်ဆောင်အစိုးရဖြစ်တဲ့ပြင်ဆင်ဖွဲ့စည်းကြောင်းနဲ့စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဝန်ကြီးချုပ်တာဝန်ကိုယူသွားမှာဖြစ်ကြောင်းစစ်ကောင်စီကကြေညာပါတယ်။စစ်ကောင်စီဒုဥက္ကဋ္ဌဒုဝန်ကြီးချုပ်ဖြစ်တဲ့အသေးသေးတာဝန်တွေပြောင်းလဲယူသွားချင်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပေမဲ့မူလရှိထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖွဲ့စည်းလိုက်တဲ့စစ်ကောင်စီအကြီးအကဲဖြစ်တာဝန်ယူထားတဲ့စစ်ကောင်ဆောင်ကရွေးကောက်ပွဲကိုနှစ်နှစ်အတွင်းကျင်းပပေးမယ်လို့ကြေညာပေးခဲ့တာပါ။အခုစစ်တပ်ကအာဏာသိမ်းတာ6လပြည့်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းပြည်ကိုပြောတဲ့မင်းကုန်းမှာတော့ပါတီစုံထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်နှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောပါတယ်။ဒါ့အပြင်သူ့ရဲ့စစ်အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးနဲ့လက်တွဲလှုပ်ဆောင်မှုအသင့်ရှိတယ်လို့လည်းပြောပါတယ်။
ကျွန်တော်အနေနဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးတွေ့ဆုံဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံဘူပေါင်းတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်
။အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်9ရပ်ထဲကလုံတဲ့လုံထိုက်တာတွေကိုသူ့အနေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်ချက်တွေလဲဆိုတာကိုတော့တိတိကျကျမပြောပါဘူး။မြန်မာနိုင်ငံကလက်ရှိနိုင်ငံပဋိပက္ခတွေကိုဂျန်းဝင်ဖြည့်ရှင်းပေးရေးဆောင်ရွက်မယ်အာဆီယံအထူးကိုယ်စားလှယ်တူခန့်အရေးကိုလမ်းနဲ့ချီးပြီးညှိနှိုင်းနေပေမဲ့တညတညွတ်ထဲဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေရကနေဒီကနေ့တနင်္လာနေ့အာဆီယံနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာတော့အပြီးသက်ရွေးချယ်ဖို့ရှိတယ်လို့တန်တမန်ရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။အခုခန့်အမယ်အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့စစ်တပ်နဲ့သူ့ကိုဆန့်ကျင်နေသူတွေကြားညှိနှိုင်းဆွေးနွေးပွဲတွေလုပ်လာအောင်ဂျာဝင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။အာဆီယံထက်ကြဥက္ကဋ္ဌဘရူနိုင်းရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကလည်းမြန်မာနိုင်ငံအတွက်ကိုယ်စားလှယ်မရှိဘဲဂျာဝင်ဆောင်ရွက်ပေးဖို့တိတ်ခတ်ခဲ့တဲ့အတွက်တနင်္လာနေ့အစည်းအဝေးမှာဆုံးဖြတ်ချက်ချနိုင်မယ်လို့ညွှန်းတဲ့ကြောင်းတောက်ကြံတဲ့ညမှာပြောပါတယ်။တနင်္လာနေ့အစည်းအဝေးမှာပဲမြန်မာနိုင်ငံကိုပြည့်ရမယ်ကိုဗစ်ကာယောဂါဆိုင်ရာအပအဝင်အကူအညီတွေနဲ့ပတ်သက်ပြီးကြေညာဖို့ရှိတယ်လို့လည်းတန်တမန်ကြီးရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ6လရှိလာပြီဖြစ်ပြီးစစ်တပ်ရဲ့ရဲကအကြမ်းဖက်တိုက်ခတ်တာဖမ်းဆီးတာတွေရှိနေတဲ့ကြားကပဲဆန္ဒရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဂုတိဆက်ပြီးရှိနေစေပါ။အောက်ကုလ၁ရက်နေ့မှာဒီမိုကရေစီလိုလားတဲ့ပြည်ရင်းပြည်ပတန်ကာတော်တွေစုပေါင်းပြီးနေဦးတော်လိုင်းရေးတန်ကာကွန်ရက်ကိုထူထောင်ကြောင်း SRSN တန်ကာကွန်ရက်ကလည်းသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ29ရက်မှာမန္တလေးမြရောင်ကျောင်းလိုက်ကိုစစ်တပ်ကဝင်ရောက်စီးနင်းပြီးနိုင်ငံကဆရာတော်နှစ်ပါးကိုရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်တယ်လို့ပြည်သူတွေကိုရက်ဆက်စွာပြစ်ခတ်တပ်ဖြတ်တာတွေကိုပြင်းထန်ရှုတ်ချကြောင်းဖော်ပြထားပါတယ်။ရန်ကုန်မှာတောင်တကုံလူငယ်တွေလျှက်တဲ့ချီတက်ဆန္ဒပြသလိုရွှေပြည်တော်ဝန်ထမ်းပေါင်းစုံတပိတ်စစ်ကြောင်းကတော့အင်းနဲ့တပိတ်ဆင်နွှဲပါတယ်။မန္တလေးမှာမြောက်အောင်တပိတ်စစ်ကြောင်းကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တယ်လို့တည်ဆုံးမှုပါရှိနေပေမဲ့အာဏာသိမ်း6လပြည့်နေမှာမြောက်အောင်တပိတ်စစ်ကြောင်းက မန္တလေးလမ်းတွေတောင်ပြန်ထွက်လာကြတာပါဘုရားနိုင်ငံတကာဝိုင်းတိုင်းချင်းရဲ့ခြားကလည်းအချင်းချင်းနဲ့ဖားကန်နေတဲ့အကြောင်းသားလူငယ်တွေဖားကန်တိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းတွေကအာနာသိန်းအကျံဖက်ဆဲဥစုအလိုမရှိကြောင်းလမ်းလျှောက်ချီတဲ့ဆန္ဒပြသလိုစကိုင်းတိုင်းကလေးမျိုးနဲ့ဒဇယ်ရွှေဘိုတို့မှဆန္ဒပြပွဲတွေပြုလုပ်ပါတယ်မြန်မာနိုင်ငံမှာ COVID-19 တက်တရလှန်ကူးစက်မှုအရှိန်တိုးနေစေဖြစ်ပြီးတနင်္ဂနွေတရက်ထဲမှာတည်ပြုလူနာ 3,400 ကျော်ရှိပြီးသေဆုံးရသူက400နီးပါးရှိနေတယ်လို့ကျန်းမာရေးနဲ့အာဂျာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မလေးရှားနိုင်ငံမှာတော့ဩဂုတ်လတရက်ကစပြီးမလေးနိုင်ငံသားတွေရောနိုင်ငံခြားသားအလုပ်သမားတွေအတွက်ပါ COVID ကာကွယ်ဆေးထိုးပေးဖို့အတွက်စင်တာတွေတိုးချဲ့ဖွင့်လှစ်လိုက်တဲ့အတွက်မလေးရောက်မြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားအတော်များများကာကွယ်ဆေးထိုးနိုင်ပြီလို့အလုပ်သမားတွေကိုအကူအညီပေးနေတဲ့ဥတီဟာမောင်မောင်ကပြောပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9433ညာတိုင်းဒိုမီတာ57 kHz 5859နဲ့တိုင်းလမီတာ190 kHz တင်ငါခွန်ငါတို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်တင်းင်းလာနေမနေ့အတွက်နောက်ဆုံးရသတင်းတွေကို VOA ကကြီးညာနေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကလူထုဦးသေဆုံးခဲ့ရတဲ့အိုမန်ပင်လယ်ကွေ့ရေနံနေသင်းဘောကို drone နဲ့တိုက်ခိုက်မှုအတွက်အီရန်နိုင်ငံကိုအမေရိကန်နဲ့ဗြိတိန်တို့ကပြစ်တင်လိုက်ကြပါတယ်ဒီတိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာအခိုင်အမာပြောဆိုနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကကြီးညာချက်ထုတ်ပြန်ပြီးအီရန်နိုင်ငံဟာဒေသတွင်းမှာ drone လက်နက်တွေကိုတူးမြင့်ဖြန့်ချနေတယ်လို့လည်းဆိုဆွဲလိုက်ပါတယ်။ Israel billionaire Eyal Ofir လမ်းမအခြေစိုက် Zodiac Maritime Company ပိုင်း Marshall Street ရေနံနယ်သင်းဘောကို Arabia ပင်လယ်မြောက်ပိုင်းမှာဒီလိုတိုက်ခိုက်တာဟာလူသင်းတဲ့လူရဲအဖြစ်ဘယ်လို့မှအကြောင်းပြနိုင်ရာမရှိဘူး။အရေးကြီးတဲ့နိုင်ငံတကာရေးပိုင်းနဲ့တည်းလွတ်လပ်စွာရေကြောင်းသွားလာခြင်းကိုချိန်ချောက်လိုက်ခြင်းသာဖြစ်တယ်လို့လည်းဝန်ကြီး Blinken ကပြောဆိုထားပါတယ်။တကီးစားအတွက်သင်းလျော်တဲ့တုံ့ပြန်မှုလို့ဖို့အရှေ့လက်ပိုင်းမဟာမိတ်တွေကညှိနှိုင်းနေတယ်လို့လည်းဆိုပါတယ်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမီနစ်ဂရပ်ကတော့ဒီတိုက်ခိုက်မှုဟာတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးနိုင်ငံတကာဥပဒေကိုအီရန်ရဲ့ချိုးဖောက်မှုဖြစ်တယ်လို့ပြောထားပါတယ်ကိုဆိုဗိုနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကစစ်ပွဲပြီးတရားစီရင်ရေးစနစ်တိဆောက်ပေးခဲ့တဲ့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ကွယ်လွန်သူစားဘိုးဘိုက်ဒန်ကိုကိုဆိုဗိုသမ္မတကစုစိတ်ချီးမြှင့်လိုက်ပါတယ်။ဘိုးဘိုက်ဒန်ဟာ1998-99စစ်ပွဲပြီးမှဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အတွက်ကိုဆိုဗိုဒေသခံဥပဒေအရစီရင်တရားသူကြီးတွေကိုကူညီလက်ကျင့်ပေးခဲ့ပြီးတဲ့နောက်အသက်46နှစ်အရွယ်ကင်ဆာရောဂါနဲ့2015ကကွယ်လွန်သွားခဲ့တာပါ။တမ္ဘောဒေသဘီးယန်းနိုင်ငံငယ်တစ်ခုဖြစ်တဲ့ဘူတန်နိုင်ငံဟာတောင်အာရှဒေသကိုလွန်စွာအထိနာစေခဲ့တဲ့ကိုဗစ်ကာယောဂါကင်တွယ်ရမှာရှားရှားပါပါအောင်ပွားရရှိခဲ့ပါတယ်။သေဆုံးသူ2ဦးယောဂါကူးစက်သူ2500သာရှိခဲ့ပြီးအခုအခါလူဦးရေ90ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပြီးဖြစ်တဲ့အတွက်ကမ္ဘာပေါ်မှာကာကွယ်ဆေးအလင်းမြန်ဆုံးထိုးနှံပေးနိုင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။လူမှုအသိုက်အဝန်းရဲ့ခွန်အားကိုရယူနိုင်တာအာဏာပိုင်တွေရဲ့စစ်ဆေးတည်ချတဲ့အစီအစဉ်နဲ့နိုင်ငံတကာကထိုးဆေးတွေလှူဒါန်းမှုကြောင့်အရင်အမြင်သိမရှိလာတဲ့ဒီနိုင်ငံငယ်ဟာကိုဗစ်ပြဿနာကင်တွယ်ရမှာကမ္ဘာနိုင်ငံအများအပြားထက်စီရန်ရောက်ခဲ့တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါဗျ။ယမန်နဲ့ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်လာစဉ်ဘူတန်နိုင်ငံဟာသူ့ရဲ့စီးငယ်တဲ့ကျန်းမာရေးဝန်ဆောင်မှုအင်အားကိုတိုးပွားလာအောင်ဆိုပြီးတော့စုငွေအထောက်ပံ့တွေပေးပြီးစေတနာဝန်ထမ်းတွေကိုလည်းလှုံ့ဆော်နိုင်ခဲ့တဲ့အတွက်ထောင်နှင့်ချီပြီးပူပေါင်းပါဝင်ဆောင်ရွက်ခဲ့ကြပါဗျ။အခုအခါမှာနိုင်ငံသားစေတနာဝန်ထမ်းအင်အား 3,000 ခန့်ရှိနေပြီးဆရာဝန် 300 ကျော်နဲ့ကျန်းမာရေးဝန်ထမ်း 3,000 လောက်ကိုအားဖြည့်ကူညီနေကြတာပါသူရဲ့နှီးပြတွေကိုလူမှုကွန်ရက်ပေါ်မှာဝေဖန်မိလို့အိုလံပစ်တိုင်ပွဲဝင်အဖြစ်ကထုတ်ပယ်ခံရတယ်ဆိုတဲ့ဘယ်လာရုစ်နိုင်ငံသူအကားသမားတယောက်ရဲ့အခြေအနေကိုစောင့်ကြည့်နေတယ်လို့နိုင်ငံတကာအိုလံပစ်ကမတီ OIC ကပြောကြားလိုက်ပါတယ်တာရူအပြည့်မဲ့ခရစ်စတီနာစီမနော့စကာယာကသူမရဲ့စန္ဒာနဲ့ဆန့်ကျင်ပြီးဘယ်လာရုစ်နိုင်ငံစီပြန်ပို့ခံရတဲ့အတွက်သူမကိုအကာအကွယ်ပေးဖို့တနင်္ဂနွေနေ့ကဂျပန်ဟနဒါလေးစိတ်မှာရဲတွေကိုအကူအညီတောင်းခဲ့ပါတယ်။ IOC ကတော့အခြေအနေကိုစူးစမ်းနေပြီးဘယ်လာရုစ်အိုလံပစ်ကမတီကိုစီးနင်းချက်တောင်းခံထားတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ အဲ့ဒါ26လနှစ်အရွယ်စီမန်နော့စကာယာဟာတနင်္လာနေ့မှာမြို့သမီးမီတာ200ပြည့်ပွဲဝင်ဖို့ရှိနေရဘူးသူနည်းပြတွေကပစ္စည်းသိမ်းခိုင်းပြီးလေဆိပ်ကိုပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဘယ်လာရုစ်အိုလံပစ်ကမီတီကတော့သူမရဲ့စိတ်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာပြဿနာကြောင့်ဆရာဝန်ရဲ့အကြံပြုချက်အရသူပြိုင်ပွဲကလှုပ်ထွက်ခွဲရတာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥကျော်စံသားတို့ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်အာနာသိမ့်ပြီး6လအကြာမှာအင်းဆောင်အစိုးရဖြစ်ပြောင်းပြီးရွေးကောက်ပွဲလုပ်ဖို့ထပ်ပြီးတော့ဂရိပေးလိုက်တဲ့စစ်ကောင်စီရဲ့ဆန်းရွက်ချက်ကဘလောက်ထူးခြားမှုရှိပါသလဲ။ရှေ့ဆက်ဘာတွေဖြစ်လာနိုင်လဲဆိုတာတွေကိုမြမအေးတုံ့တက်သူတချို့ရဲ့အမြင်တွေကိုစူးစိထားပါတယ်။နားဆင်ကြရအောင်
ပါတီစုဒီမိုကရေစီအထူးရွေးကောက်ပွဲကိုမဖြစ်မနေလုပ်မယ်ဆိုတာဂရိပြုပါတယ်စစ်ကောင်စီအခြေခဲ့ဖြစ်တာဝန်ယူထားပြီးနောက်ပြောင်းလဲဖွဲ့စည်းမယ်အင်းဆောင်အစိုးရမှာဝန်ကြီးချုပ်ဖြစ်တာဝန်ယူမယ်လို့ပြောဆိုထားတဲ့ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကရွေးကောက်ပွဲပြန်လုပ်ဖို့ဂရိပြုကြောင်းဩဂုတ်လတရနေ့မှာပြောဆိုခဲ့တာပါရွေးကောက်ပွဲလုပ်မယ်အချိန်ကာလတတ်မှတ်ချက်ကိုတော့
ဒီအပေါ်တန်တရာရှိနေသူကတော့မြမရှိသုံးသက်သူထောက်တက်တဲ့ဆွေဖြစ်ပါတယ်အနာကိုတတ်နိုင်သမျှရွေးရှိဆွဲပြီးတော့အဲဆက်ပြီးတော့တိုင်းပြည်အုပ်ချုပ်မယ်နာမည်ပြောင်းရင်လည်းပြောင်းလိမ့်မယ်လူအရတီလူတွေပေါ့နော်အခုလည်းစစ်ကောင်စီရောခုအစိုးရဆိုတဲ့ဟာရောနောက်တစ်ခါအစိုးရပြည်ပြန်တော့တစ်ခါအယူကပွဲလူဟာမျိုးလုတ်ပြီးတော့လေသူတို့ပဲအုပ်ချုပ်မယ်တနည်းအားဖြင့်
ยูกาบวยลูฮามิวลุกပြီးတော့လေသူတို့ပဲအုပ်ချုပ်မယ်တနည်းအားဖြင့်နာမည်သာပြောင်းပြီးတော့တတိယအာဏာအကုန်လုံးကိုအဲယူနီဖောင်းဝတ်ထားတဲ့လူတွေနဲ့သူတို့နဲ့အပေါင်းပါတွေကပဲဆက်လက်အုပ်ချုပ်ဖို့ဒီစီစီမံချက်ပဲလို့ပဲကျွန်တော်မြင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပြည်နယ်ရင်းချင်းမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့တာဝန်ယူမဲ့သူတွေမပြောင်းဘဲစစ်ကောင်စီအဖြ
Asoya and Inet, Duga, Luchina, Duga, Eri, Anadinsi County, Asoya Mamuda. Throw to Ella go Asoya Pitchin, Lu, to Ella look later. So I look Biroma, Eri Ludebe, Drew Webian Kaimabe. So I do a name Pion Biroma to a Timananga to a team Matula Mlasure, Amyomine to look at Eru to Edumine.
A cool age out, so yapsin, name Piangaraga.
နိုင်ငံတကာဆက်ဆံရေးကိစ္စကြောင့်လည်းဖြစ်နိုင်တယ်လို့ထောင်900ကိုးဆယ်ပြည့်နှစ်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်ထောက်တဲ့တင့်ဆွေကရှုမြင်ပါတယ်ကျွန်တော်မြင်တာဟိုနိုင်ငံတကာဆက်ဆံရေးကိစ္စမှာလည်းအကြောင်းချက်တစ်ခုပါတယ်လို့ကျွန်တော်မြင်တယ်ခင်ဗျတနည်းအားဖြင့်ဟိုတန်တမန်စကားနဲ့ပြောရင်
ကလေးထပ်စနေချက်စနေအနာသိနေဘူးကြီးနေဝင်လက်ထက်ကလေးဒီလိုမျိုးဖြစ်ခဲ့ဦးလေသူကစစရင်ဟိုလာတောင်ဝင်ပေးတဲ့လူလူဝင်ကြီးဆိုတဲ့အတုံးလုံးတော့မတုံးမဲနဲ့တောင်ဝင်ကလို့တုံးတယ်နောက်ရနိုင်ငံတကာဆက်ဆံတာမှာခက်ခဲရှိလာတော့ဝင်ကြီးတွေပဲပြန်လို့ရတာပေါ့နော်2020ပြည်နှစ်ရွေးကောက်ခံလွှတ်တော်အမှတ်များကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ
NUG အတွက်ရောအခုစစ်ကောင်စီဘက်ကအင်းဆောင်အစိုးရအဖြစ်ဖွဲ့စည်းမှုကတက်ရောက်ရိုက်ခတ်မှုရှိလာနိုင်ပါသလားကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပင်နယ်ရင်းချင်းမှုအတွက်ဥက္ကဋ္ဌဒေါက်တာစိုက်ထွေးမောင်ကအခုလိုရှုမြင်ပါတယ်အားကျွန်တော်မြင်တာကတော့တက်ရောက်မှုရှိပါတယ်ဘာလို့လဲဆိုတော့သူကအစိုးရဖွဲ့လိုက်တဲ့အခါကျတော့ဒူကလည်းခုနပြောသလိုပဲတကဘာလုံးကသူအတိအမှတ်ပြုလာဖို့သူလည်းကြိုးစား ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
Taro Insan Suya Pit Tinsin Pussy Light Depot, the Bora and Yet Chugu Suzy Tintia Piget up Chiparation, a Kuro Myama Yi Sunugango Timpia Pibame. Yamanangama Leshi Pinid, Chini Rizal, Say Jemma Yi Matika Aum, the young lady of Abbe Nibu Yi Chide, Britain Nanganka, Sayoga, a Chuku Siawinji, Doctor Maogaga, Jampi Tabari, Say Pubane Yoga, Say Fizide Yogari Mapia, Beluga Gwename Lesrago, Masumia Monga, a Chuku Siawinji, Doctor Maogago, Mimian Tabarishi, Jamaru Yet, the Apassin Canapside, Yama Yi Sunugan Season Pit, Dinsepi Mapi Parishi.
American and Yotan Radio Tolan Murigo, Nathan, American Piazu, Washington, Murogani, Tayai Tolan, Tinsap Binivari. Juru Payumune, Lindo Mita Robson, Tomorrow View in Yamawa, Internet Samian Upsite, Family.viewingnews.comale, Jishu Nas and Naimari. ဒီကျမတို့ရဲ့ဒီနေ့ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ အပြင်မြန်မာဝရှိုးချူပလေးဆာကရှိုးချူပ.com/voabemis.channel ဖြစ်ပါတယ်။စလုံးပေါင်းက voabemis လို့ရိုက်ထည့်လိုက်ရင်ကျမတို့စာမျက်နှာကိုရောက်ပြီဆိုရင်
voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/voabemis.com/vo ရှင် ဒီမတိုင်ခင်မှာတော့ ဦးစီတော်အမြင့်ရဲ့ ပြည်တွင်းသတင်းသုံးသပ်ချက်ကို အရင်ဆုံးထုတ်လွှင့်ပေးချင်ပါတယ် ကာကွယ်ဆေးဒါမှမဟုတ် ကိုဗစ် ပြဿနာအတွက် နောက်ဆုံးမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ ဒီသတင်းပတ်မှာဆွေးနွေးတင်ပြပေးပါပါ ဦးစီတော်အမြင့်နဲ့အတူ မိုင်းအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီမနက်ကမှာရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူဦးရေထွက်ဝဲလောက်ကိုဗစ်-19ဗိုင်းရပ်ကူးစက်ခံရနိုင်ကြောင်းပညာရေးဆိုင်ရာကြွမ်းကျင်သူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးကုလသမဂ္ဂဆိုင်ရာဗီဒိန်သာမတ်ကြီးဘာဘရာဝူးဝော့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးအလွတ်တဘောဆွေးနွေးချိန် ကျမ်းမာရေးစနစ်လုံးဝပြိုပြတ်နေပြီးကျမ်းမာရေးဝန်ထမ်းတွေကလည်းတိုက်ခိုက်ခံရဖမ်းဆီးခံရတာတွေရှိခဲ့တာကြောင့်အခြေအနေတွေဟာစိုးရိမ်စရာကောင်းတယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂဆိုင်ရာဗီဒိန်သမ္မတ်ကြီးရဲ့ပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ကိုဗစ်ဗိုင်းရပ်စ်ပြဿနာအခြေအနေတွေကိုထင်ရှားနေတယ်လို့လည်းဆိုနိုင်ပါတယ်။ဒါဆိုရင်မြန်မာနိုင်ငံ
ဒီလိုဟိတက်ဆိုင်ရာတိုင်းပြည်ကောင်းဆောင်နဲ့အာဏာပိုင်အဖွဲ့အစည်းရဲ့နိုင်ငံသားတွေပေါ်ကိုကကာကွယ်စောင့်ရှောက်ရမယ်မိဘပြည်သူတွေဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်အထည်ပေါ်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖျက်ရေးလုပ်ငန်းနဲ့ပြည်သူတရားလုံးပါဝင်လာအောင်စည်းရုံးနိုင်ဖို့လိုအပ်မှာဖြစ်ပါတယ်အဲ့ဒီတဲကကောင်းမွန် ကိုစစ်ဆေးပေးဖို့စစ်ဆေးချက်အရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုကောင်းမွန်တဲ့ကုသမှုပေးဖို့ကူးစက်ခံရသူတွေနဲ့ချိဆက်ခဲ့သူအတူနေသူတွေကို quarantine center တွေလို့နေရာမျိုးမှာခွဲခြားထားဖို့လိုအပ်မှာဖြစ်ပြီးနောက်ဆုံးအဆင့်အနေနဲ့အရွယ်ရောက်သူတိုင်းကာကွယ်ဆေးစနစ်တကျထိုးနှံဝင်ရရှိရေးဖန်တီးပေးဖို့လိုအပ်ပါတယ်ဒီအတွက်လည်းနိုင်ငံအစိုးရတွေဟာအဲ့ဒီလုပ်ငန်းဆောင်တာတွေအကောင့်ထဲပေါ်နိုင်အောင်အသေးစိတ်စီမံကိန်းချအစီအစဉ်ရေးဆွဲအကောင့်ထဲပေါ်ကြရတာမျိုးဖြစ်ပြီးတက်နိုင်သမျှငွေကြေးဘတ်ဂျက်လည်းထုတ်သုံးရပါတယ်လက်ရှိစစ်ကောင်စီကတော့ကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းရဲ့အခြေခံကြတဲ့တန်တရားရှိသူတွေကိုဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးပေးတာစစ်ဆေးလို့ကူးစက်ခံရရင်ဆေးဝါးကုသပေးတာထိတွေ့သူနီးစပ်သူတွေကို quarantine center တွေမှာခွဲခြားထားတာမျိုးကိုတောင်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူးအကျိုးဆက်ကတော့ဗိုင်းရပ်စ်ကိုလိုအပ်တဲ့အရေးအတွက်စစ်ဆေးမပေးနိုင်တာကြောင့်တကယ့်လက်တွေ့ဘယ်နှယောက်ကူးစက်ခံရတယ်မမှန်ကန်ကန်မဖော်ထုတ်နိုင်တဲ့အပြင်ကုသရေးနီးစပ်သူတွေကိုခွဲခြားထားရေးတွေကိုလည်းစနစ်တကျမလုပ်နိုင်တော့ပါဘူ
းဒါရင်မကကိုဗစ်ကူးစက်ခံရသူတွေကိုကုသဖို့ဆေးရုံနဲ့စင်တာတွေမှာလုံလုံလောက်လောက်ပြင်ဆင်ထားမှုမရှိတာကြောင့်ပြည်သူအများများဟာကိုယ်နေမှာပဲကိုနေပြီးကိုယ့်အစီအစဉ်နဲ့ကိုဗစ်ကိုကုသရတဲ့အခြေအနေဆက်ရောက်သွားစီပါတော့တယ်အဲ့ဒီအတွက်နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာတွေကတော့ထိရောက်မှန်ကန်တဲ့ကုသမှုမရတာကူးစက်ခံရတဲ့နေအိမ်တွေနဲ့အကူမခံရသေးတဲ့နေအိမ်တွေပါဆေးဝါးရှာဖွေမှုစုဆောင်းမှုအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်ကွန်စင်ထရေတာဝယ်ယူမှုစုဆောင်းမှုတွေကြောင့်ဆေးဝါးအောက်ဆီဂျင်နဲ့အသက်ရှူဆက်ရှာပါဇင်းလုံးမြင့်တက်မှုတွေဖြစ်ပေါ်တာနဲ့အတူနောက်ဆုံးလူအများပြားသေဆုံးမှုတွေဖြစ်ပေါ်လာရတော့တာပါပဲလက်ရှိကမ္ဘာပေါ်ကကိုဗစ်အကူးစက်ခံရဆုံးလို့ဆိုတဲ့နိုင်ငံကြီးတွေတောင်မှကိုဗစ်ကြောင့်တစ်နှစ်လူတစ်ထောင်ကျော်သေဆုံးရမှုအလွန်နှေးပါတယ်ဒါပေမဲ့ဇူလိုင်ဒုတိယပတ်ကစမြန်မာနိုင်ငံရန်ကုန်တမြို့ထဲမှာတင်ကိုဗစ်ကြောင့်သေဆုံးသူလူတစ်ထောင်ကျော်ရှိနေသလိုစစ်ကောင်စီဘက်ကလူသေအလောင်းတွေမိသေချိုမှုအဆင်ပြေအောင်တနေ့အလောင်းပေါင်း 3,000 လောက်တကြိုနိုင်ပြီအထိမိသေချိုဇက်ကိုအများတိုးချဲ့တိဆောက်နေတာကိုကြည့်ရင်ကိုဗစ်ကြောင့်လူသေဆုံးမှုဘလောက်များနေပြီလဲခန့်မှန်းနိုင်ပါတယ
်အခြားတစ်ဖက်မှာတော့ကိုဗစ်ပြဿနာကိုဒီထက်ပိုပြီးကောင်းကောင်းကင်တွေနိုင်ရေးစစ်ကောင်စီဘက်ကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးစေကူတောက်ခွင့်ပိတ်ပင်ဖမ်းရမ်းထုတ်တာတွေကိုပယ်ဖြတ်ပေးဖို့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေနဲ့ volunteer တွေရဲ့ covid ကုသရေးကျန်းမာရေးစောင့်ရှောက်မှုပေးရေးအကူအညီပေးရေးပရဟိတလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်နိုင်အောင်လမ်းဖွင့်ပေးဖို့စတာတွေဖြေလျှော့ပေးဖို့မမြင်မတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာ covid ပြဿနာကိုရင်ဆိုင်ရမှာကာကွယ်ထိန်းသိမ်းကုသရေးလုပ်ငန်းတွေအပေါ်တိတ်ပြီးမျှော်လင့်လို့မရတာတဖြည်းဖြည်းထင်ရှားလာစေပါတယ်ဒီအတွက် covid ပြဿနာကိုကျော်လွှားနိုင်မယ့်နောက်ဆုံးမျှော်လင့်ချက်တစ်ခုကတော့အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးနှံနိုင်ရေးလုပ်ငန်းစဉ်ကြီးပဲကြံရှိပါတော့တယ်လက်ရှိမြန်မာနိုင်ငံမှာအသက်18နှစ်နဲ့အထက်အရွယ်ရောက်ပြီးသူတနည်းအားဖြင့် covid ကာကွယ်ဆေးထိုးနှံပေးရမယ့်သူ 38.3% သန်းဝန်းကျင်ရှိပြီးလူတစ်ယောက် covid ဆေးနှစ်ကြိမ်ထိုးရမှာနဲ့တွေ့ရင်ကာဝယ်ဆေး89တန်းဝင်းကျင်လိုအပ်ပါလိမ့်မယ်ဖေဖော်ဝါရီလ1ရက်ဆီယနာတိမ်ပွဲမဖြစ်ခင်အရေး NLD အစိုးရလက်ထက်မှာအများပြည်သူကာဝယ်ဆေးဝယ်ဖို့လူတန်းငွေဒေါ်လာ198တန်းကျော်နဲ့မြန်မာငွေကျပ်ဘီလီယံ30နီးပါးရှိပြီးအားလုံးပေါင်းလိုက်ရင်ဒေါ်လာတန်း200နီးပါးရှိနေပါတယ်စစ်ကောင်စီလက်ထက်မှာဒီငွေတွေကိုတရုတ်ကာကွယ်ဆေးဝယ်ဖို့ဒေါ်လာ10တန်းခွဲလောက်ပဲသုံးထားသေးတာမို့ကာကွယ်ဆေးအများကြီးဝယ်နိုင်ပါသေးတယ်။အရင် NLD အစိုးရလက်ထက်အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေး3တန်းခွဲရထားပြီးလူတစ်တန်း6သိန်းလောက်ကာကွယ်ဆေးထိုးပြီးပါပြီ။ဇူလိုင်လကုန်ထိစစ်ကောင်စီလက်ထက်တရုတ်ကနေဝယ်ထားတာတစ်တန်းလက်ဆောင်2တန်းစုစုပေါင်း3တန်းရောက်နေပြီဖြစ်သလိုလူ3တန်းကိုစပြီးထိုးပေးနေပါပြီ။လာမယ့်ဩဂုတ်လအတွင်းနောက်ထပ်3တန်းရောက်လာမှာဖြစ်ပြီးအဲ့ဒီကာဝယ်ဆေးတွေလူ3တန်းကိုဒုတိယအကြိမ်ထိုးပေးမယ်လို့ဆိုပါတယ်။ဒါရီအားလုံးထိုးပြီးရင်တော့အရွယ်ရောက်ပြီးသူတွေရဲ့စနစ်ရာခိုင်နှုန်းလောက်ပဲကာဝယ်ဆေးထိုးပြီးမဲ့သဘောဖြစ်တာမို့နောက်ထပ်အများကြီးထိုးပေးဖို့ကြံပါဦးမယ်
။ဒီကြားထဲပေါ်ပေါက်လာတဲ့သတင်းကောင်းတွေကတော့ကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းတွေကနေမြန်မာနိုင်ငံအတွင်းကိုဗစ်ပြဿနာဖြေရှင်းရေးအကူအညီတွေပေးနေနောက်ထပ်လည်းပေးကြအောင်မှဖြစ်ပြီးအဲ့ဒီတဲမှာကာကွယ်ဆေးလှူဒန်းတာထိုးနှံပေးတာစတဲ့အစီအစဉ်တွေလည်းပါဝင်လာလိမ့်မယ်လို့ဆိုပါတယ်ဒီအတွက်စစ်ကောင်စီအနေနဲ့ကိုကိုယ်တိုင်ကာကွယ်ဆေးဝယ်နိုင်ငံတကာကလှူဒါတွေကိုလက်ခံပြီးပြည်သူတွေကိုထိုးနှံပေးရုံမကအခြားသောအစီအစဉ်အမျိုးမျိုးနဲ့ပေါ်ပေါက်လာမဲ့ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတားဆီးပိတ်ပင်တာမျိုးမလုပ်ဘဲခွင့်ပြုပေးဖို့လိုပါလိမ့်မယ်ဒါမှသာ COVID ပြဿနာကို ဖြေရှင်း လို့စိတ် တိုင်းသူ ပြည်သားတွေရဲ့ အသက်ကို ကယ်ဆယ် လို့စိတ် ရှိတယ် ဆိုတာကို ပြသနိုင်မယ် ဖြစ်ကြောင်းပါ
ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာအရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်တယောက်နဲ့တယောက်အားပေးနေဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံကဆက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာမာအုတ်ကာကအကြံပေးပါတယ်မဆုမြတ်မွန်ကဆက်သွယ်မေးမြန်းတင်ပြထား
ိတ်ထဲမှာမကျေနပ်မှုတွေဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှိရင်သိနိုင်ပါတယ်ချေဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကျလို့ရှိရင်ကိုယ့်ရဲ့ကျန်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလဲရှင်အဲ့ဒါအရင်ဆုံးဖြေပေးပ
ါကျေးဇူးပါမဆင်းမြတ်မော်ဒီဟာဒီမိကုံးကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ရှင်ဘာဖြစ်လို့ဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အဝမ်းပေါ့နော်နိုင်ငံနဲ့အဝမ်းပြည်လုံးကျွတ်အထွေထွေတပိတ်ဟင် revolution လုပ်တယ်ပေါ့နော်ခေပြောင်းကျော်ဆိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူးဟင်အဲ့တော့ဒီဟာကဒီစိတ်ကြမ်းမာရေးကိုထိကြိုက်တာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆီအောင်စိတ်ရောဂါဆီအောင်ဆိုတဲ့အတွက်တော့မလို့ကျွန်တော်လက်လေးလာကြည့်လိုက်လေးလာကြည့်တော့ဒီကမ္ဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း150လောက်ဒီဒီလိုမျိုး protest demonstrationrevolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်။ကမ္ဘာလူကြီးရေဒီ 99% လောက်ကလည်းဒီလိုမျိုးတွေလုပ်ဘူးတဲ့အတွေ့အကြုံရှိတယ်ဆိုတော့ဒါမှတ်တမ်းနေရှိတယ်။ဒါပေမဲ့ဟုတ် sadly ပေါ့နော်။ဟုတ်ဒီလူတွေလုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေ့လာထားတဲ့ဟာကတော်တော်လေးနည်းတယ်။ဟုတ်အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာလမ်းတွေမှာဟုတ်အဓိကကတော့ဘာစိတ်ကြမ်းမာရေးကိုထိခိုက်နိုင်လဲเนาะအခုဒါမှတ်မိကုံးရောက်လာဘာထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့เนาะဗမာလိုဆိုတော့စိတ်ကြယောဂါ depression နောက်ပြီးစိတ်ပူပန်တတ်တဲ့ယောဂါ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်ဖိစီးမှုဖြစ်တဲ့ယောဂါအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဟုတ်ဒါတိလာတွေ့ရှိရအဲ့တော့ဒီစိတ်ဟိကြယောဂါတို့စိတ်ပူပန်တဲ့ယောဂါတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ခါကစိတ်ဖိစီးမှုပေါ့စိတ်ဖိစီးမှုကတော့တကယ်ကိုကြုံတွေ့နေရတယ်နောက်စိတ် emotional roller coaster ပေါ့နော်စိတ်ကအနိုင်မြင့်နေအများကြီးဖြစ်တယ်အဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူးဒါကပုံမှန်ဖြစ်တဲ့ normal stress reaction ပေါ့နော်ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ယောဂါမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘယ်လိုအခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကျန်းမာရေးပေါ့နော်ဒီဟိုကိုယ်ကျန်းမာရေးစိတ်ကျန်းမာရေးဘိုင်းကိုထိခိုက်တယ်လို့ဆရာတို့ပြောလို့ရတယ်ချက
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလုပ်ချင်ကြနေသေးမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကြမ်းမာရေးကိုထိခိုက်ဖို့အချက်တပိုပြီးတော့များသွားတယ်ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်တမကြဖို့ဒါအရေးကြီးတယ်အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်အဲ့တော့ဒီခုနကကျွန်တော်လေ့လာကြည့်တဲ့စာလမ်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂါဖြစ်တဲ့ခုနကပြောတဲ့ယောဂါမျိုးတွေမဖြစ်အောင်ပါအကောင်းဆုံးပူထုံးက united ဖြစ်ရမယ် connected ဖြစ်ရမယ်အဲ့တော့အားလုံးစည်းစည်းလုံးလုံးနဲ့ cost တစ်ခုကိုတိုက်တဲ့ချိန်မှာဘယ်တော့မှလူမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူးတဲ့အဲ့တော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်အဲ့စီးလုံးနဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရအားလုံးဒီကြောင်းနဲ့တောင်အများအားဆက်တွေ့ပြီးတော့အားပေးနေရနပြီးတော့motivated ဖြစ်ရမှာ motivated ဆိုတာဘာလဲဆိုတော့ပန်းနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မလဲဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ချိုးတက်တယ်ဆိုတက်ချိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ် ောက်ချင်မှလည်းရအောင်ဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့တက်ကျူဖျားကြီးလည်းပူလိုက်အောင်အားလုံးကဂျန်နဲ့ stress တွေပြန်မနိုင်ဘူးလို့ပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲကြောင့်နဲ့ကြ motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟုတ်ကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအားလုံးအတွက်ဘာလုပ်မှာလဲဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ဆောင်နိုင်ချီတက်နိုင်ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်ကစိတ်ယောဂာနဲ့ပတ်သက်တဲ့ highlight မဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်ဆိုတော့အဲ့ဒီလူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်။နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလို့ဆရာ
အဲ့ဒါလဲ really good question ဗျာအဲ့လိုဆိုတော့ဒီ riot ကိုနိုင်ငံနဲ့ဒီ revolution တွေကိုနိုင်ငံနဲ့ဆိုတော့ကျွန်တော်တို့အရင်တော့လည်းတွေ့မှာပါထိုင်ဝမ်တို့ဟောင်ကောင်တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနိုင်ငံခဲ့တာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါကအခုဒီမှာဆိုလဲကျွန်တော်တို့ကိုဟိုဒီပြည်သူလူထုတွေကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်ကြောက်စိတ်ဝင်သွားအောင်လို့တနတ်တွေဖောက်တယ်ခေါင်းတဲတွေကိုပစ်တယ်လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုင်းနှက်တယ်။နောက်အိမ်တွေကိုမတရားဝင်ဖြတ်တယ်။ဟိုမင်းမဲ့ဇေယိုက်တွေလုံနေတဲ့ဟာတွေကလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲ။ခုနက၃ချက်ကိုပဲပြန်သွားမယ်။ United, Connected, Motivated ဖြစ်နေရင်ဒီဟာတွေကကြော်ချမ်းတယ်။တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့မိုးကျင်စိတ်တွေပေါ်လာမယ်ပေါ့။ညာဘက်အိတ်မရဘူး။ဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါ။အချင်းချင်းအားပေးစကားပြောပါ။ကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေပဲရောက်မယ်ဆိုတာဘယ်သူမှမသိပါဘူး။ဟုတ်။ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ motivated ဖြစ်နေရင်ကျွန်တော်ကငါတို့တော့အောင်သွားရင်ဘာလုပ်မယ်ဆိုတဲ့အောင်စိတ်လေးနဲ့တို့ဟိုရှာဖွေပြီးဖတ်မယ်ပြုမယ်ဆိုရင်ဒီအကြောင်းတွေခေါင်းထဲမှာတစ်ချိန်လုံးရောက်မနေတော့ဘူး။ဟုတ်လား။နောက်ငါတို့ရရင်ဘာလုပ်မယ်ဆိုရဲဟာအတွေးရကောင်းတဲ့မှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီကြောက်ဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုပဲအနေနဲ့တွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုရဲဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့လိုမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီ resilience ကစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာတည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေရတဲ့တစ်ချိန်လုံးဆောက်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်တော့ကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆရာတင်တယ်ဘယ်လိုမျိုးအကြံပြုချက်ပါလဲရှင
်အဲ့ဒါ another good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဘာနဲ့သွားတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted source တွေတချို့ဘုခေါ်နေတဲ့ new term cyber လာတဲ့ဟာတွေအဲ့လိုမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလိုအားတဲ့စိုးရိမ်ပူပန်မှုတွေ safe physical မှုတွေပုံများမယ်အဲ့တော့နံပါတ်1ကလားနံပါတ်2ကတော့ဟိုအဗမာအခုပြပမှာဆိုရင်ခုနကမျိုးကပြပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြပအခြေအနေ time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးဖြင့်နောက်နိုင်ငံတွေမှာနောက်နိုင်ငံတွေမှာကညဆိုရင်ဗမာပြည်မှာကမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမဲ့ဖဲနဲ့ကြည်ကြအားပေးကြဟောပြည်သူလူထုကိုပြင်ပနေတယ်အားပေးတော့နေ့နဲ့ညတွေနဲ့ကိုမှားကုန်တယ်အဲ့တော့အဲ့ဒါတစ်ချက်နောက်စားတော့ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်ကခံစားနေရစားတာစားနေရတယ်ရတာမရှိဘူးဟိုမပြောဘူးပေါ့မပြောတဲ့စိတ်နဲ့တောင်းဝန်ရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရတယ်လို့ဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်းဝန်တစ်ခုနည်းနဲ့လုံပါနှိမ့်လို့ဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်အဲ့တော့အချိန်မှန်မှန်အိပ်ဖို့စူးစမ်းပါတတ်နိုင်တယ်လားပေါ့လေဖြစ်နိုင်မှန်သိပါတယ်စူးစမ်းပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically side wa lou ni de post ti o ho thap ba ne ma lou ba ne da so lo shin no ho di pu pi lo state resilient ho state jam ma le ho pu pi lo jam khan lo lou de ha le ni phit daw no
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီဆိုရင်စိတ်တွေတောကရောက်မှုတွေကအခုအချိန်ပြင်မှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဒါကိုဘယ်လောက်ထိ new design လုပ်တဲ့နေတော့ဆရာအနေနဲ့ပြောချက်ပါလိမ့်ရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြာယောဂနဲ့စိတ်ပူပန်ယောဂစိတ်လုံးပူပန်နေပြီးတော့တခုခုမလုပ်နိုင်မကန်နိုင်နေဖြစ်မယ်ဘာမှအဓိက concentration ပေါ့ဘင်းရာဝမှအာရုံစူးစိုက်လို့မရဘူး။နောက်ဘာလို့လို့မပျော်ဘူးပျော်တဲ့စိတ်လည်းမရှိတော့ဘူး။ဘာမှလည်းလှုပ်ချင်ကန်နေစိတ်မရှိတော့ဘူး။စားချင်စိတ်လည်းမရှိဘူး။အိတ်ချင်စိတ်လည်းအိတ်တယ်မပျော်တော့ဘူး။ဆိုရင်တော့ဒါကဒီစိတ်ကျန်းမာရေးအတွက်ဒီတိုင်ပင်တယ်ပြီ။ကျွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်။အဲဒါစိတ်ကျန်းမာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုနဲ့စိတ်နဲ့ကိုကျမ်းမာရေးကို view ဆိုင်တယ်ဒီမကောင်းရင်ဆရာအောင်ပြတယ်ဖေကျမ်းမာရေးလည်းဒီတိုင်းပဲခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်းဟိုပြောပါဒါဆက်ဆရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ဆိုရင်ဘေးနားပတ်ဝန်းကျင်ကပြည့်ပြီးတော့တန်ဖိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ်ခရူးဆိုင်ပေးလို့ရတယ်ဒါဆိုရင် तू ကစိတ်ယောဂကသူပြန်ပြီးတော့ကောင်းလာစေယောဂာဆေးတစ်ခုလည်းတောက်လို့ပြောက်တဲ့ယောဂာမဟုတ်ဘူး။ तू ကဆေးလည်းတောက်ရမယ်။စိတ်သက်ဖန်တာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်။ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ရမယ်။ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂာပြန်ပြီးတော့ထောင်တက်သွားမှာ။အဲ့တော့မရှက်ပါနဲ့။ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့။ကုညီမှုရယူပါ။ဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းဘန်းဝန်းကိုပြောပြီးတော့ support ကိုရှိပါမိသားစုတငယ်ချင်းတိုင်းဝန်းရတယ်အဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်เสียပြောင်းကြမှာမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ဦးကချင်းအခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးပါဗျာ။ဟာကျေးဇူးများတင်ပါတယ်အခုလိုပြောရတဲ့အ
တွက်။မဆုမြတ်မွန်ရဲ့မြမအရေးဆွေးနွေးကံကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။သောရရှင်များရှင် VOA American အသံက2021ခုနှစ်ဩဂုတ်လ2ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ည၊လိုင်းဒိုမီတာ40 kHz 04.13 ည၊လိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သောရရှင်တို့ပေးစာတွေကိုပြန်ကြားပေးနေတဲ့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာအပတ်စဉ်ကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့ VOA တိတ်ချစ်တော်ရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါသေးတယ်။VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါသေးတယ်။ချစ်မော်ဆိုတဲ့တော်ရရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါရယ်သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါရယ်အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE ရှစ်ဆစ်ဆစ်ကစပြီးတော့အခုချိန်ထိနားဆင်အားပေးနေပါရယ်တဲ့ချစ်မော်ဆိုတဲ့တော်ရရှင်ပြောလာပါရယ်ရှင်ဒီမှာရေဒီယိုနဲ့ပါနားဆင်နေသလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12:00အချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ညစောစောမဲ့အိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇီယာလိုင်းဆိုတဲ့တော်ရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော် VOA ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။ VOA ရဲ့တချို့သတင်းတွေမှာ စစ်ကောင်စီကိုမြန်မာတပ်မတော်လို့ တုံးလွှမ်းလာပြီးမြင်နေကြားနေရပါတယ်။ ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ စစ်အာဏာသိမ်းကောင်စီဟာ မြန်မာနိုင်ငံနဲ့ပြည်သူကိုကိုးစားပြုတဲ့တပ်မတော်မဟုတ်ဘဲ မင်းအောင်လှိုင်အတွက်ပဲကိုးစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ။
ဒီပေရာစန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူး။ပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုဆိုတာတဲ့ပြည်သူတွေအတွက်ပဲရေးရှည်ကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကတုံ့တက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်။သူကအိစာထဲမှာတော့
NUG လှုပ်မရသေးတာပါ။နိုင်ငံတကာရဲ့အသိမှတ်ပြုမှုရဖို့ကိစ္စနဲ့ EA ဝင်တွေကိစ္စမှာတော့အပေးယူတွေလှုပ်ကိုလှုပ်ရပါလိမ့်မယ်။လှုပ်လဲလှုပ်တင်ပါတယ်။အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူး။နိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိန်းသိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်။လက်နက်ကန်တိုင်းနာအဖွဲ့တွေကလည်းကိုယ်ပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီ
ကျွန်တော်တို့ရည်ရည်ပြဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်တင်ပါအခုချိန်ကဒေါ်ဆန်းစုကြည်ရှိပြီဖြစ်စေမရှိပြီဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေခဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှေ့ဆက်ဖို့လိုနေပါပြီကဘာကြီးမြမအကြီးနိုင်ငံကြီးအခင်အကျင်းတွေကြလဲကျွန်တော်တို့အားတာနေပြီမို့
တချို့သောဝန်တို့ဝန်ဘိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ။KBM ဆိုတဲ့တောင်းရှင်NUG အစိုးရကိုအကြံပြုပါတယ်ဆိုတာစာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ချင်ပါတယ်။ဗီဒီယိုကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်။အကျေးဇူးအထူးတင်ပါတယ်။ဟုတ်ကဲ့အခုလိုမျိုးကိုပိုင်းတင်ပြယူစာချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အက
င်းလဲစာပါတယ်အရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့စာတူလေးရေးလာပါတယ်ရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာတွေထဲမှာနေမင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အနည်းငယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့သူမြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA မြန်မာပြည်နဲ့ပတ်သက်ပြီးအနည်းငယ်ရင်ဖွင့်ခြင်းလို့ပါစစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခွင့်အာဏာကမပြီးနိုင်သေးဘူးလို့ထင်ပါတယ်။ပြီးတော့အမေရိကန်နဲ့အားပြတ်မှုမှာတရုတ်ကအိမ်ကွင်းအနေနဲ့ကစားရတဲ့မြမအရေးမှာအာဆီယံကလည်းတရုတ်ဘက်မှာရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းပဲဖြစ်ဖြစ်တရုတ်ကမြန်မာကို ตู้ยิงควินเดก็อเปี่ยวขันมาบ่ฮู้บ่าวปะทวีณีทายาอัจฉะจาจาเดแม่มากูอินเดียตะมุ่ยยาเยถั่วปาวเลผิดเดด้วยสิทธิ์ดักก็နိုင်ငံอาณาโกมะไถ่နိုင်ငံเยจูบาเยโลเวรัสเซียเนี่ยติยอกูญีเนี่ยแม่มามีบ่มาสิอัจฉะสะคันด้วยอัจฉะ6กวนเปบีနိုင်ငံเยโกผีชินลาနိုင်เมรุติมาเดถ้าก็จนตู้ดีเยอิ่มဖြစ်ပါတယ်สาจองတွေရှင်นี่လို့ဒီလောက်ပါပဲ
နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်မြန်မာပြည်အတွက်စိတ်မကောင်းပါဘူးဒါတော့ရရှင်နေမင်းရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစည်ပရိပခန့်နဲ့ပတ်သက်ပြီးတော့သူကတော့အကောင်းဘက်ကမမျှော်လင့်မှုရင်လိမ့်မိတယ်လို့ဆိုလာပါတယ်ဒါလို့ပြမြန်မာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကစည် န်းစားနေကြရပါတယ်ဒီမှာတော့ရှင်တောသားလေးအမီမဖော်လို့သူပါဆိုပြီးတော့ရှင်ဒီဒုက္ခတွေနဲ့ပတ်သက်ပြီးရေးလာတဲ့စာတစာကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါစစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခုလုံရမယ်မဟုတ်ပါပါအခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းတို့အဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နဲ့နဲ့လာတောင်းကြတာလေဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲမြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလားစာရေးသူအနေနဲ့အမြင်မတော်လို့ရင်ဖွင့်လိုက်ရတာပါ
အမည်မဖော်ခြင်းနဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါရဲ့ရှင်။အခုလိုမျိုးကိုယ်တိုင်ရင်ဖွင့်ကြည့်ကြရဲဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါရဲ့နော်။ဘယ်ဒေသဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့စာအကြမ်းချင်းရေးပို့လိုက်ဖို့လိုပါတယ်။သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့ရှင်။ဒေးတောင်းလာတဲ့သွားရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာယူတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရဲ့ရှင်အခုတော့တေးချစ်သောရှင်လေးကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြမှာရယ်နော်မိုက်ကယ်လီယန်ဆိုတဲ့သောရှင်တေးတောင်းလာတာကတော့မြန်မာပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပြရစေတဲ့ကိုမျိုးကြီးစီဆိုထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တခြင်းလေးတောင်းဆိုကြပါလေ။စစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေ။ဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့။မိုက်ကယ်လီယန်ဆိုတဲ့သရရှင်မေတ္တာဒေးလက်ဆောင်ပါလာတာဖြစ်ပါလေ။ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးစီဆိုထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရနော်။သူပြောသလိုပဲစစ်ဘေးရှောင်ပြည်သူတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထက်ဆင်ဆန္ဒပြုချင်ပါတယ်ရှင်အားလုံးမြေကြီးကိုစစ်တောင်းချင်များနေမုန်းတဲ့တွေဒီကမမကြာခဲ့ပြီဒီမှာပဲကလေးပြေမိခေါ်Thank you. ကျောင်းသီးစုထားတဲ့နေရာအောက်ကအသက်ရှူသံများဆိုတဲ့သတင်းကိုနားဆင်ကြကြရပါပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရေဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်နေတဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ် Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ရေဒီယိုအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်ကရေဒီယိုအက်ပ်ဒီမှာကြွားပြီးတော့နားဆင်နိုင်ပါတယ် ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာကvamis.voanews.com ဖြစ်ပါတယ်ကျမအေးသနာကျော်ပါရေဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
ဒီကပေးစာအစီအစဉ်ကိုမအေးသနာကျော်စီစဉ်တင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။သောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB နဲ့မေစီမတို့မှလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းပတ်ဆင်ခဏတစ်ခုကိုဆက်ပြီးတော့ထုတ်လွှင့်ပေးကြပါမယ်။မညညလွန်စီစဉ်တင်ဆက်နေတဲ့သတင်းတွေကတုဒအပတ်ဆင်ခဏဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ကမ္ဘာ့ပံအကြောင်းကိုတင်ပြထားပါတယ်ရှင်။
နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကတိကျစွာနဲ့စီစဉ်လို့ကျွမ်းညညလွင်ကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်း26ရာခိုင်နှုန်းအထိကျဆင်းနိုင်ပြီးဒါဟာ2019ခုနှစ်ကတည်းသုံးပုံတစ်ပုံလောက်ပိုမိုကျဆင်းသွားတာဖြစ်တဲ့အကြောင်း World Bank ကမ္ဘာ့ပံကတွက်စာတတိပေးပြောဆိုလိုက်တဲ့သတင်းတွေကကမ္ဘာ့ပံဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုဒီတစ်ပတ်ပြောပြပေးမှာပါ။ကမ္ဘာ့ပံဆိုတာကတဦးတယောက်နိုင်ငံတစ်နိုင်ငံအဖွဲ့အစည်းတစ်ခုကပိုင်ဆိုင်တာမျိုးမဟုတ်ဘဲအဖွဲ့ဝင်နိုင်ငံပေါင်း186နိုင်ငံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ ဒါကြောင့်ကမ္ဘာ့ပံနဲ့သက်ဆိုင်သူတွေဟာအဖွဲ့ဝင်နိုင်ငံတွေပါပဲ။ကမ္ဘာ့ပံကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဘဏ္ဍာရေးဆိုင်ရာအကူအညီထောက်ပံ့တွေ၊စီမံခန့်ခွဲမှုတွေ၊နိုင်ငံရဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေအတွက်အဓိကကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းပါ။ World Bank ကမ္ဘာ့ပံလို့ဖြစ်လာစေမယ့်နိုင်ငံတကာပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကို 1944ခုနှစ်မှာစတင်ဖွဲ့စည်းထူထောင်ခဲ့တာပါ။ အဲ့ဒီလိုဖွဲ့စည်းပြီးမကြာမီမှာပဲ World Bank ကမ္ဘာ့ပံလို့ခေါ်ဝေါ်ခဲ့ကြပါတယ်။အဓိကအဖြစ်တော့ဒုတိယကမ္ဘာစစ်အတွင်းပျက်စီးထိခိုက်ဆုံးရှုံးမှုတွေရှိခဲ့တဲ့နိုင်ငံတွေကိုချင်းငွေထုတ်ပေးပြီးအကူအညီတွေပေးနိုင်မှုရည်ရွယ်ထူထောင်ခဲ့ကြတာလည်းဖြစ်ပါတယ်။
အဲ့ဒီနောက်ကမ္ဘာပိုင်ရဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့နိုင်ငံတွေကိုအ ਨੇ ဆုံးအတိုးနှုတ်နဲ့ငွေချေးတာတွေတချို့ကတော့အတိုးမဲ့ချေးငွေပေးတာတွေစသဖြင့်ငွေချေးနဲ့နည်းပညာဆိုင်ရာပံ့ပိုးကူညီမှုတွေကိုပြုလုပ်ကြပါတယ်။ချေးငွေနဲ့အထောက်ပံ့တွေပေးရတဲ့အဓိကရည်ရွယ်ချက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေနိုင်ငံအလိုက်စီးပွားရေးဖွံ့ဖြိုးလာစေဖို့ဆင်းရဲမွဲတေမှုပပျောက်စေဖို့နဲ့ပညာရေး၊ကျန်းမာရေးဆောင်ရှောက်မှုပြည်သူလူထုဆိုင်ရာစီမံခန့်ခွဲမှုအခြေခံအဆောက်အအုံတည်ဆောက်မှုနဲ့ပုဂ္ဂလိကလုပ်ငန်းဖွံ့ဖြိုးမှုတွေမှာအသုံးပြုနိုင်ကြဖို့ပဲဖြစ်ပါတယ်။လုံးလုံးစေကမ္ဘာပတ်မှာအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဖွဲ့ဝင်နိုင်ငံဖြစ်ဖို့အတွက်အရင်ဆုံးတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အဖွဲ့ဝင်ဖြစ်ရမှာပါ။မြန်မာနိုင်ငံဟာ1952ခုနှစ်ဇန်နဝါရီလ3ရက်နေ့မှာကမ္ဘာ့ဘဏ်ရဲ့အဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပါတယ်။ကမ္ဘာ့ဘဏ်ကိုအဖွဲ့ဝင်နိုင်ငံတွေကကိုယ်စားပြုတဲ့အဖွဲ့ဝင်12ဦးပါဝင်တဲ့အုပ်ချုပ်မှုအဖွဲ့ကတာဝန်ယူရပြီးအဖွဲ့ကြီးရဲ့မူဝါဒသတ်မှတ်တာတွေ၊ချင်းငွေတွေ၊ထောက်ပံ့မှုတွေ၊ယာထားငွေတွေအတွေ့စီစစ်အတည်ပြုတာတွေကိုဆောင်ရွက်ကြပါတယ်။ကမ္ဘာ့ဘဏ်ရဲ့ဥက္ကဋ္ဌတာဝန်ယူထားသူနဲ့သက်ဆိုင်ရာညွှန်ကြားရေးမှုတွေကတော့နေ့စဉ်လုပ်ငန်းလည်ပတ်မှုတွေအတွက်တာဝန်ယူကြရတာပါ။ကမ္ဘာ့ဘဏ်ရုံးချုပ်ကအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံ190ကျော်ကဝန်ထမ်းတွေဟာကမ္ဘာ့ဒေသအနှံ့ကရုံးခွဲပေါင်း130မှာတာဝန်ထမ်းဆောင်နေကြပါတယ်။ကမ္ဘာ့ဘဏ်ရဲ့ရမုံငွေကတော့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကထည့်ဝင်တဲ့ငွေကြေးအပြင်ချင်းငွေတွေငွေရိုက်စာချုပ်တွေကရရှိတဲ့အကျိုးအမြတ်ငွေတွေပဲဖြစ်ပါတယ်။အခုလုံးလုံးစေကမ္ဘာပိုင်အနေနဲ့အဓိကရည်ရွယ်ချက်ကြီးတစ်ခုကိုအကောင့်ထဲပေါ်ချမှတ်လုပ်ဆောင်နေပါတယ်။လာမယ့်2030ခုနှစ်မှာနေ့စဉ်$2အောက်ဝင်ငွေနဲ့ရပ်တည်နေရတဲ့အလွန်ဆင်းရဲတဲ့နိုင်ငံတွေကသူတွေအားလုံးကမ္ဘာအတက်မှာ300ခိုင်နှုန်းအထိကျဆင်းသွားဖို့နဲ့ကမ္ဘာလုံးဆိုင်ရာကြွယ်ဝမှုဖြစ်လာဖို့အတွက်နိုင်ငံတိုင်းရဲ့ဝင်ငွေဟာအောက်ခြေအနည်းဆုံးအဆင့်40ရာခိုင်နှုန်းအထိတိုးလာဖို့ပဲဖြစ်ပါတယ်ရှင
် VOA ရဲ့ထုတ်လွှင့်ချက်တွေနောက်ဗတ်စင်ကဏ္ဍတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်ဝေဖန်အကြံပေးလို့လည်းဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bami.voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးပါမယ်ရှင်
စစ်တပ်အာဏာသိမ်းတဲ့6လပြည့်တဲ့ဩဂုတ်လ10ရက်နေ့မှာလက်ရှိစစ်အုပ်ချုပ်ရေးကောင်စီကိုအိမ်ဆောင်အစိုးရဖြစ်တဲ့ပြင်ဆင်ဖွဲ့စည်းကြောင်းနဲ့စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဝန်ကြီးချုပ်တာဝန်ကိုယူသွားဖြစ်ကြောင်းစစ်ကောင်စီကကြေညာပါတယ်စစ်ကောင်စီဒုဥက္ကဋ္ဌဒုဝန်ကြီးချုပ်ဖြစ်တဲ့အတိအသီးတာဝန်တွေပြောင်းလဲယူသွားကြမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပေမဲ့မူလရှိထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်တပ်ကအာဏာသိမ်းတာ6လပြည့်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းပြည်ကိုပြောတဲ့မင်းကုန်းမှာတော့ပါတီစုံထွေထွေရွေးကောက်ပွဲတင်ပနိုင်ဖို့အတွက်နှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောပါတယ်။ဒါ့အပြင်သူ့ရဲ့ဆဲအုပ်ချုပ်ရေးအဖွဲ့အနေနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးနဲ့လက်တွဲလှုပ်ဆောင်မှုအသင့်ရှိတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးပဋိပက္ခတွေကိုဂျာဝင်ဖြည့်ရှင်းပေးရေးဆောင်ရွက်မဲ့အာဆီယံအထူးကိုယ်စားလှယ်တူခန့်အပ်ရေးကိုလက်နဲ့ချီးပြီးညှိနှိုင်းနေပေမဲ့တနည်းတညွတ်တဲ့ဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေရကနေဒီကနေ့တနင်္လာနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာတော့အပြီးသက်ရွေးချယ်ဖို့ရှိတယ်လို့တန်တမန်တွေပြောကြားချက်ကိုကိုကာပြီး Reuters သတင်းမှာဖော်ပြပါတယ်တနင်္လာနေ့အစည်းအဝေးမှာပဲမြန်မာနိုင်ငံကိုပြည့်ရမယ်ကိုဗစ်ကာယောဂါဆိုင်ရာအပအဝင်အကူအညီတွေနဲ့ပတ်သက်ပြီးကြေညာဖို့ရှိတယ်လို့လည်းတန်တမန်တွေပြောကြားချက်ကိုဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ6လရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာဖမ်းဆီးတာတွေရှိနေတဲ့ကြားကပဲဆန္ဒရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဂုတိဆက်ပြီးရှိနေစေပ
ါနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကအချင်းချုပ်တင်ပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်းရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 k kilohertz 9881ดูกันนี่พันอยู่หน้าสินให้จับไปเลยสิตัวเราชิมยานี่ดีกว่าเนี่ยมาพี่ดูพี่ตาอารมณ์กับพี่โยกับพี่แอนดี้กันนี่กินเวปีผู้โยสิบแปดชิ้นแล้วเช่นนี้จับไปสิสิพี่โยก็อาบน้ำสินใจได้ด้วยพี่โยไว้ดูไว้ดูตาอารมณ์มาทุกเวทีสุดจะมาเลยสิจะมาติงกี้ใช่ปะ
This program has come